လာမယ့်2015ခုနှစ်ပထမ6လအတွင်းမှာအီဘိုလာကာကွယ်ဆေးသိမ်းတဲ့ခြေပြအဆင့်နဲ့ဖြစ်စေဖို့ပြင်ဆင်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။အီဘိုလာကာကွယ်ဆေးနှမျိုးတို့နဲ့တော့စတင်စမ်းသပ်ကူးသနေပြီဖြစ်ပြီးနောက်ထပ်ကာကွယ်ဆေးအသစ်5မျိုးတို့ကိုတော့နောက်နှစ်မှာစတင်စမ်းသပ်ကူးသနိုင်ဖို့ဆောင်ရွက်နေတယ်လို့ WHO ကမာရီယာပေါ်လ်ကီနီကတောက်ကြနေမှာသတင်းထောက်တီကိုပြောဆိုပါတယ်။သုတေသနလုပ်ငန်းအတွက်အလှူရှင်နိုင်ငံတွေကလည်းငွေကြေးထောက်ပံ့ဖို့ကတိပြုထားပြီးပါပြီ။ဂီနီနိုင်ငံတွင်းကအီဘိုလာဗိုင်းရပ်စ်ကူးစက်ခံထားသူတွေကိုမကြာခင်ကသွားရောက်ကူးသပေးခဲ့သူနယူးယောက်မြို့ကဆရာဝန်တူဟာနယူးယောက်မြို့အတွက်ပထမဆုံးအီဘိုလာရောဂါကူးသမှုခံယူရသူဖြစ်လာပါတယ်။အီဘိုလာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒေါက်တာခရစ်စပန်ဆာကိုတီးခြားခွဲထားပြီးတော့ပြည်သူတွေအနေနဲ့စိုးရိမ်ထိတ်လန့်စရာမရှိပါဘူးဆိုပြီးနယူးယောက်မြို့တော်ဝင်ကအတည်ပြုပြောဆိုခဲ့ပါတယ်။နယ်စည်းမထဆရာဝန်အဖွဲ့မှလှုပ်လှုပ်ခဲ့သူဒေါက်တာစပင်ဆာဟာအီဘိုလာကူးစက်ခံရတဲ့လက္ခဏာတစ်ခုနှစ်ခုဖြစ်တဲ့အပြင်းပြားပြီးအော့အန္တာကိုကြာသာပတိနှစ်မှာသတိထားမိခဲ့တာဖြစ်ပါတယ်။အီဘိုလာကူးစက်ထားသူဒေါက်တာစပင်ဆာနဲ့ဆက်ဆက်မှုရှိသူတွေကိုအာဏာပိုင်တို့ဆက်ပြီးတော့ရှာဖွေနေပါတယ်။ဒေါက်တာစပင်ဆာကတော့အမေရိကန်နိုင်ငံတွင်းမှာအီဘိုလာကူးသပေးရသူ၄ဦးမြောက်လူနာဖြစ်ပြီးနယူးယောက်မြို့ကြီးအတွက်တော့ပထမဆုံးအီဘိုလာကူးစက်ခံရသူဖြစ်ပါတယ်။ဒီတော့အတွက်အီဘိုလာအဓိကဖြစ်ပွားနေတဲ့နောက်အာဖရိကဒေသမာလီနိုင်ငံမှာပထမဆုံးအီဘိုလာရောဂါသည်ကိုဆေးဝါးကုသပေးနေတာမှာတိုးတက်မှုတွေရှိတဲ့အကြောင်းမာလီကျန်းမာရေးဝန်ကြီးကပြောပါရယ်။အနောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဂီနီ၊လိုင်ဗေးရီးယားနဲ့ဆီယာလီယွန်းနိုင်ငံတွေမှာဒီရောဂါအဓိကဖြစ်ပွားနေတာဖြစ်ပြီးလူပေါင်း 4,900 နီးပါးသေဆုံးခဲ့ရပြီးဖြစ်ပါရယ်။ဒါကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာကြတဲ့ခီးသည်တွေကို22ရက်ကြာအီဘိုလာစောင့်ကြည့်စစ်ဆေးမှုတွေနဲ့နိုင်စင်ကျန်းမာရေးအခြေအနေအစဉ်ခံနာတွေလှုပ်သွားဖို့အမေရိကန်ကျန်းမာရေးအရာရှိတွေကအမိန့်ထုတ်ထားပါတယ်ရှင်။